မင်္ဂလာပါဦးကျော်စန္ဒရှင်
မင်္ဂလာပ
ါဒီရုရှားကယူကရိန်းကိုတိုက်လာတာ3နှစ်ကျော်လာပါပြီအခုကြတော့မှဒီမြောက်ကိုရီးယားတပ်ဖွဲ့ဝင်1000လောက်ကိုရုရှားမှာတင်နန်းနေပြီးတယ်နောက်နေဆက်ကိုတပ်ဖွဲ့ဝင်တွေကိုနေရာချထားပြီးတယ်အဲ့ဒါဘာဖြစ်လို့ပါလဲရုရှားဘက်ကဟိုရေးနှိမ်လာတဲ့အခြေအနေဖြစ်နေလို့ပါလား
မှန်ပါတယ်တကယ်တော့ရုရှားကအစကတည်းကယူကရိန်းစစ်ပွဲမှာရင်ဆိုင်ရတာဟာယူကရိန်းတနိုင်ငံနဲ့မဟုတ်ပါဘူးယူကရိန်းနောက်မှာဥရောပကမ္ဘာပေါ်မှာအင်အားအကောင်ဆုံးဆိုတဲ့စီးရဲမဟာမိတ် NATO တစ်ဖွဲ့လုံးရှိနေတယ်သူတို့ဆီကလက်နက်တွေနဲ့ယူကရိန်းကအဓိကခုခံနေရဖြစ်တယ်ဒါပေမဲ့ရုရှားကဖြိုခွဲဖို့အင်တာခဲရင်ပါတယ်ဒါတောင်မှအဲ့ဒီဥရောပတို့ NATO တို့ကရတဲ့လက်နက်တွေကိုရုရှားတွေကမပြည့်ရဘူးဆိုတဲ့စီကံရှိနေလို့အဲ့တော့မှယူကရိန်းကပြစ်ခွင့်ပေးပါဆိုပြီးအတင်းပြင်းထန်တောင်းဆိုနေဆိုတော့ယူကရိန်းတပ်တွေကရုရှားနိုင်ငံရဲ့အဲ့ဒီကတ်ဒေသကိုဝင်ပြီးတော့တံမြန်ထိုးစစ်ဆင်လိုက်တာတော်တော်ကြီးကြဲတဲ့ထိုးစစ်ပါအဲ့ဒါရုရှားကဒီစစ်ကိုတိုက်လာတာမှာစစ်သားပေါင်းသိမ်းသိမ်းချီပြီးတော့သေဆုံးခဲ့ပြီးဆိုတော့ယူကရိန်းကိုသူတို့လူချင်းနဲ့မှလောက်သလောက်လက်စွမ်းပြထိုးနေနိုင်တာတခုမှမရှိသေးဘူးအဲ့ဒီအတွက်ကြောင့်မြောက်ကိုရီးယားဆီကလက်နက်တွေကိုရုရှားကမျှော်လင့်တယ်လက်နက်တွေမကဘူးဆိုရင်လူကရောက်လာတာဖြစ်ပါတယ်သူတို့နှစ်နိုင်ငံရုရှားမြောက်ကိုရီးယားသဘောတူညီချက်ကိုလည်းပဲဒီနေ့စောစောပိုင်းမှာပဲပူတင်နဲ့金正恩နဲ့တွေ့ဆုံတဲ့နေရာမှာသူတို့ရဲ့သဘောတူညီချက်ကို comprehensive strategic partnership ဆိုပြီးတော့အလုံးကိုလွှမ်းခြုံတဲ့မဟာဗျူဟာမဟာမိတ်ဆိုတဲ့သဘောမျိုးနဲ့ပေါ့လေ partner ဆိုတဲ့သဘောမျိုးနဲ့သူတို့ချုပ်ဆိုလိုက်တယ်ဆိုတဲ့သဘောကတော့စီးရီးလဲပါဝင်တယ်သူနိုင်ငံကိုဝေတိုက်ရင်ငါနိုင်ငံကိုဝေတိုက်ခံလို့သဘောထားပြီးတော့အဲ့လိုအပြန်အလှန်ကူညီမယ်ဆိုတဲ့သဘောထားအထိပါလာတယ်ဆိုတော့အဲ့ဒီသဘောတူညီချက်ကလည်းအစကတည်းကလန့်ကင်းထားတာဖြစ်ပါတယ်အဲ့ဒီသူသဖြင့် he cuts to ဝေတိုက်ခံရပြီးနောက်ပိုင်းမှာသူတို့တည်းအများကြီးလိုအပ်လာတာဖြစ်တယ်လို့သူတို့တွက်ပြီးတော့ဒီဟာပို့တာဖြစ်ပါလိမ့်မယ်
ရုရှားကိုဒီလိုမြောက်ကိုရီးယားတပ်ဖွဲ့တွေကိုဆင်လူပြီးတော့ကူညီတာတခြားတီးခြားဘာအကျိုးအမြတ်ရှိလို့ပါလဲ
မြောက်ကိုရီးယားဘက်ကမြောက်ကိုရီးယားဘက်ကအကျိုးအမြတ်ရှိပါတယ်မြောက်ကိုရီးယားဟာရုရှားစီကအများရန်အကူအညီတွေလိုအပ်နေတယ်အထူးသဖြင့်သူရဲ့လက်နက်တွေအဆင့်မြင့်ဖို့အတွက်နည်းပညာတွေလိုအပ်တယ်နောက် satellite တွေ missile တွေကိစ္စအတွက်လည်းနည်းပညာလိုအပ်တယ်ဆိုတော့ရုရှားဒီဟာကိုဒီအပြင်ပံ့ပိုးကူညီနိုင်တယ်ကူညီရကူညီနေပါတယ်ဒါအပြင်ရုရှားစီကသူတို့ဟာစနရိတ်ခါတွေလောင်စာတွေအဲ့ဒီကနေပြီးတော့ပူပေးတယ်မြောက်ကိုရီးယားဟာရုရှားကိုတော်တော်များများမိခိုအထားနေရတဲ့နိုင်ငံဖြစ်ပါတယ်အဲ့ဒီအပြင်ဘာအကျိုးတစ်ခုရထိုင်လဲဆိုတော့မြောက်ကိုရီးယားစစ်သားတွေဟာစစ်မတိုက်တာကြာပြီသူတို့စီးရင်အားသာမြောက်များစွာတော်တော်ကိုအကြီးမားဆုံးစစ်သားအရေးတွေရှိတဲ့နိုင်ငံတစ်ခုဖြစ်အောင်သာလှုပ်ထားတာဒါပေမဲ့တိုက်ပွဲအတွေ့အကြုံမရှိဘူးအထူးသဖြင့်နိုင်ငံကတိုက်ပွဲအတွေ့အကြုံမရှိဘူးဆိုတော့ရုရှားလိုနေရာသွားပြီးတော့ယူကရိန်းနဲ့တိုက်ပွဲမှာပါဝင်လိုက်ခြင်းအဖြစ်တိုက်ပွဲအတွေ့အကြုံလည်းပဲအများကြီးရလာမှာဖြစ်တယ်လို့အဲ့လိုသုံးသပ်ကြပါတယ်ဆိုတော့ဒါမြောက်ကိုရီးယားအနေနဲ့ဒီမှာသူကူညီတဲ့အတွက်ရုရှားဘက်ကတံပြန်အကူအညီရရှိနိုင်တဲ့သဘောဖြစ်ပါတယ
်ဒီယူကရိန်းနယ်စပ်မှာပေါ့မြောက်ကိုရီးယားတပ်ဖွဲ့တွေချထားတဲ့အပေါ်မှာဟိုကဘာကလည်းဒီပေါ်စိုးရင်ကြပါတယ်အခြေအနေတွေကဘယ်လိုဖြစ်လာနိုင်လို့ပါလဲ
စိုးရင်ပါတယ်အမေရိကန်တော့ထိတ်ဆုံးကသူကဒီစပွဲကိုဥဆောင်ပြီးတိုက်နေရတာဟုတ်သူကနေတူအဖွဲ့ကောင်းဆောင်အနေနဲ့လည်းပဲဥရောပတစ်ခုလုံးနဲ့မှကဘာရဲ့လုံခြုံရေးတော့မှသူကပဲအခုလုံးဝင်ပြီးတော့ထိန်သိမ့်နေပါ냐လုံနေတော့ဒီစစ်ပွဲကျေပြန့်လာမှာကိုအမေရိကန်အစိုးရဆုံးမှာပဲသူတို့ဘက်ကပို့ပြီးတော့ဒါကိုမြန်မြန်ဆန်ဆန်မပြိနိုင်တော့ပဲတာရှည်ဖြစ်လာမယ်စစ်ကျေပြန့်လာမှာကိုသူတို့စိုးရင်ပါတယ်ဒါကတော့သဘာဝကြတယ်နောက်တောင်ကိုရီးယားနဲ့ဂျပန်အရှေ့ပြားမှာဆိုစိုးရင်တယ်တောင်ကိုရီးယားရဲ့စိတ်စိုးရင်လောက်ပါတယ်တောင်ကိုရီးယားနိုင်ငံဟာမြောက်ကိုရီးယားနဲ့ရန်ဖြစ်နေတဲ့နိုင်ငံဖြစ်တယ်မြောက်ကိုရီးယားဟာတစ်ထိုင်းလုံးတောင်ကိုရီးယားကိုစိတ်မဲပြုမဲဆိုရထင်းလုံးရန်ဆနေတဲ့နိုင်ငံဖြစ်တယ်အဲလက်နက်တွေစမ်းပြနေတယ်အဲဆိုတော့မြောက်ကိုရီးယားကရုရှားနဲ့အကူအညီလိုက်တာအပြန်အလှန်အဖြစ်ရုရှားစီကလည်းပဲသူတို့အကူအညီရလာနိုင်တဲ့လာတူတစ်ခုဖြစ်လာခဲ့ရင်ပေါ့မြောက်ကိုရီးယားတောင်ကိုရီးယားတောင်ကိုရီးယားရန်ဆက်လာခဲ့ရင်ရုရှားနောက်ကလုံဝမရက်တည်လာနိုင်စောစောကပြောခဲ့တဲ့သဘောတူညီချက်အရာ93ကိုရီးယားစစ်ပွဲပြီးတဲ့အခါမှာတောင်နှင်းမြောက်ကိုရီးယားဟာမပြေလည်ပဲလမ်းခွဲသွားတာနောက်ပိုင်းမှာသူတို့ကနည်းနည်းစာချုပ်ချုပ်ဆိုထားရင်မရှိပါဘူးတောင်ကိုရီးယားအတွက်အထူးစိုးရင်ကြဖြစ်ပါတယ်နောက်တောင်ကိုရီးယားရဲ့စိုးရင်ကြနောက်တစ်ခုကဘာလဲဆိုတော့ရုရှားဟာဟိုဘက်မှာသိပ်ပြီးတော့ဗေကျနံကြဖြစ်လာရင်ဒုတိယစစ်မျက်နှာတစ်ခုကိုမြောက်ကိုရီးယားတဆင့်ဒီဘက်မှာလာဖွင့်နိုင်တယ်အစီအပြားမှာတောင်ကိုရီးယားတို့ဂျပန်တို့ဘက်မှာလာဖွင့်လာနိုင်တယ်ဆိုပြီးတော့အဲဆိုမျိုးတော်ကညင်းညာရေး Institute တစ်ခုကသူတွေဒီတယောက်ကပြောတာတွေ့ရပါတယ်ကဲလို့ဒီဘက်မှာ trap out ပိတ်နေလို့ဒီဘက်မှာရန်ဆက်လိုက်သူတို့ကအရှိဆုံးကခံရမယ့်နိုင်ငံဖြစ်တယ်ဆိုတော့ဒါတောင်ကိုရီးယားအတွက်ကတော့အဓိကအစိုးရနိုင်ငံဖြစ်ပါတယ်တောင်ကိုရီးယားဒီယူကရိန်းကိုအစတုန်းကnon lethal assistance ပေးတယ် ဗောလေမိုင်းရှာဖွေရိုးဘာလို့တခြားအဲအခုနေပြည့်တယ်ဒါပေမဲ့အခုခါမှာအဲ့လက်နဲ့တောင်ပူပေးရရင်ကောင်းလားဆိုတဲ့ဒီသူစဉ်းစားလာတာကိုတွေးရပါတယ်ဆိုတော့သူကအထိခိုက်နိုင်ဆုံးနိုင်ငံဖြစ်နေပေါ့နောက်တစ်နိုင်ငံကဂျပန်ထွန်းနီလောင်းပါပဲမြောက်ကိုရီးယားနဲ့ရုရှားသက်ရင်းနှီးသွားရင်ဂျပန်တွေသိအနေရှိတယ်မြောက်ကိုရီးယားဘုံဆိုင်ရင်ဂျပန်နားမှာမကြခဏဖြစ်လို့ပြဿနာဖြစ်နေရတယ်ဆိုတော့ဂျပန်နဲ့ရုရှားလည်းဒုတိယကမ္ဘာစစ်ပြီးခဲ့တဲ့ကငင်းငယ်ရေးဆိုင်ရာ peace treaty မရှိဘူး armistice လို့ခေါ်တဲ့အပြည့်ရစေးပေါ့လေအဲ့ဒီသဘောတူညီချက်နဲ့သူနေခဲ့ရတာဖြစ်ပါတယ်ဆိုတော့ဒါကိုအဲ့ဒီအပြည့်ရစေးသဘောတူညီချက်စစ်ရစေးသဘောတူညီချက်ကိုအဆင်မြင်အောင်ငင်းငယ်ရေးဆိုင်ရာချုပ်ဖို့အတွက်ဂျပန်ဘက်ကကန့်လန့်မှုတွေရှိပါတယ်နောက်ဆုံးကန့်လန့်တာ2022မှာတင်တဲ့ကန့်လန့်တယ်ရုရှားဘက်ကပယ်ချတယ်အဲ့လိုလည်းပဲဆိုတော့သူကအချိန်မရွေးစစ်ဖြစ်နိုင်တဲ့နိုင်ငံပေါ်တဖက်ဖက်ကဆက်လိုက်မယ်ဆိုရင်ဒီရတာကိုလုံးဝမဖြစ်ချင်ပါဘူးဆိုတော့အခုကနာပြောခဲ့လို့ပဲမြောက်ကိုရီးယားတစင်ရန်ဆက်လိုက်ရင်သူတို့ကလည်းခံရမှာဖြစ်တယ်ဆိုတော့ဂျပန်ကလည်းပဲဒီကိစ္စကိုအထူးစိုးရိမ်နေပါတယ်ဒါသူတို့လည်းစိုးရိမ်နေရဆိုတော့ now သင်္ကြန်ကဥရောပတူဥရောပနိုင်ငံ
တွေဟုတ်တယ်ဥရောပနိုင်ငံနေရပါဘောသူတို့ဘယ်လိုတုံ့ပြန်လဲ
ပေါ့ဥရောပကိုလည်းနှစ်ခုခွဲပြောရင်ပထမဆုံးတဲ့လိုမြောက်ကိုရီးယားစစ်သားတွေဟိုဘက်ကိုပို့လိုက်တယ်ဆိုကြတာတောင်ကိုရီးယားကကာကွယ်ရေးအဖွဲ့တစ်ဖွဲ့ကနေတူအဖွဲ့ကိုသွားပြီးတော့တင်ပြတယ်အဲ့ဒီစားနေတူကတော့တောင်ကိုရီးယားကိုသုံးတာသူတို့ရဲ့အရှေ့ဖြားကငါတို့ရဲ့နေတူမဟာမိတ်နိုင်ငံတစ်ခုပေါ့နေတူအဖွဲ့မဟုတ်ပါဘူးအဲ့နေတူအဖွဲ့တွင်မှုကတရားကိုစီရင်ရထုတ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ငါတို့ကအလေးနဲ့ထားတယ်ဒါကိစ္စကငါတို့ဘယ်လိုတုံ့ပြန်ရမလဲဆိုတော့ငါတို့အပြင်းထန်စဉ်းစားမှဖြစ်တယ်ဆိုပြီးတော့သူကပြောပါတယ်နေတူအဖွဲ့ကတော့ဒါတောင်ရှေ့သူတို့စီရင်အဖြစ်သူတို့တစုံတစ်ခုတရားကိုလှုပ်လာမဲ့လို့လုံးဝယူဆပါတယ်နောက်တစ်ခုကဒီယူကရိန်းကဒီကတ်စ်ကိုဝင်ပြီးတော့တိုက်ခဲ့တာမှလည်းပဲယူကရိန်းရဲ့ဤမန်ချက်ကိုဘာတွေထက်ပြောကြလဲဆိုယူကရိန်းကဒီလိုတိုက်ပြလိုက်ရင်အဖြစ်နေတိုကယူကရိန်းကိုလက်နက်တွေပို့ပေးသင်းပေးသင်းဆိုချီလုံးချလုံးဖြစ်နေတဲ့နေရာမှာဒီလိုပြသရတဲ့အတွက်ယူကရိန်းကိုနေတိုအဖွဲ့ကလက်နက်တွေပို့ပြီးပုံအပ်ပေးမယ်ဆိုတဲ့သဘောတူညီပို့ပြီးတော့ခိုင်မာလာနိုင်တယ်လို့တွေ့လို့ရပါတယ်ဒါနောက်တစ်ခုကနေတို့အပြင်ပေါ့လေဥရောပ EU ဥရောပသမဂ္ဂကအဲသူတို့ရဲ့နိုင်ငံသားရေးတာဝန်ခံဂျိုဆက်ဘော်ရဲလ်ဟုတ်တယ်ဂျပန်ကိုသွားတယ်ဒီကိစ္စကိုပဲပြောမှာပဲနောက်တောင်ကိုရီးယားကိုရောက်တယ်ဒီနေ့မှာပဲရောက်ပြီးတော့တောင်ကိုရီးယားကိုပြောတယ်တောင်ကိုရီးယားရောက်နေမှာမြောင်းနှဲတောင်ကြားမှာစစ်မဲ့ဆုံသတ်မှတ်ထားတဲ့နေရာကိုသွားတယ်ဒါညဉ့်ညံ့ရေးအတွက်ငါတို့အဖြစ်ရမယ်ဆိုတော့ပြသတဲ့သဘောဖြစ်တယ်ဆိုပြီးတော့ပြောတယ်တောင်ကိုရီးယားနိုင်ငံကိုသူတို့ဘယ်လိုကူညီနိုင်မယ်ဆိုတော့သူတို့အသေးစိတ်ဆွေးနွေးတယ်ဆိုတာတွေ့ရပါတယ်ဆိုတော့ဒီကိစ္စဟာလည်းပဲဥရောပကလည်းပဲအသိအလေးနဲ့ထားတယ်တကယ်တမ်းယူကရိန်းစစ်ပွဲကျေပြန့်လာရင်ဂျင်ဆိုင်ရမှာအမေရိကန်အဝေးကြီးပဲအဲ့ဥရောပမှာဖြစ်လာမှာလေအဓိကအဖြစ်အများတန်းလူသူကဒီကိစ္စကိုကြုံရတာဆိုရင်ညရတာဆိုတော့ဥရောပကလည်းပဲအသိအလေးနဲ့ထားတယ်လို့ယူဆပါတယ်ဟာ
အဲ့ဒီလိုမြောက်ကိုရီးယားဘက်ကတက်တည်ပို့လာတဲ့အပေါ်မှာအမေရိကန်နေပြီးတော့တရုတ်ကိုဝန်ထမ်းပေးဖို့ပြောတယ်ပေါ့နော်အဲ့တရုတ်ကထိန်းနိုင်မှာလား
တရုတ်ရဲ့မြောက်ကိုရီးယားပေါ်သဘောထားကရုရှားလိုစီးအဖြစ်အကုန်လုံးပေးမယ်ဆိုတဲ့သဘောမျိုးတဲ့မြောက်ကိုရီးယားကိုနိုင်ငံသားမှဝင်ဆောက်အောင်သိပ်ပြီးတော့ထိမ့်သိမ့်ကာကွယ်ပေးတဲ့သဘောထိမ့်သိမ့်သိမ့်သာမြောက်ကိုရီးယားနဲ့တရုတ်ဆက်ဆံရေးအထောက်အကူရှိပါတယ်ဆိုတော့ရုရှားလိုအပ်သလိုမြောက်ကိုရီးယားရဲ့အကူအညီကိုလည်းပဲတရုတ်ကမလိုအပ်ပါဘူးသူကနေသူနေနိုင်တဲ့အချင်းဒီစီးပွားရေးစီးအကုန်လုံးအင်အားရှိပါတယ်ဒါကြောင့်တချို့သုံးသပ်သူတွေကဒီကိစ္စမှာတရုတ်ဟာပြည်ကျန်နေကြအချိန်နဲ့ကြုံရတယ်။သူကကမ္ဘာမှာညဉ့်ညံ့ရေးတွေဆောင်ရွက်ပေးတယ်။တခဲနိုင်ငံတွေရဲ့ပဋိပက္ခတွေမှာဆောင်ရွက်ပေးဖို့ကြောင်းဝင်ဖို့ဆိုတော့အများကြီးလုပ်နေတယ်။အဲ့ဒီဟာကိုအကြောင်းပြပြီးလုပ်တယ်။နောက်ယူကရိန်းစစ်ပွဲကိုလည်းပဲသူကရုရှားဘက်ကတစ်ဖက်သက်မထောက်ခံပါဘူးသူက။ရုရှားကိုအကူအညီပေးနေတဲ့နည်းပညာတွေလို့တရုတ်ကပေးတယ်။ဒါပေမဲ့အဲ့ဒီနည်းပညာတွေကိုစီးရေးမှာသုံးတယ်လို့ဥရောပတို့အမေရိကန်တို့ဆွဆွဲမှုတယ်။ဒါကိုတရုတ်ကမဟုတ်ပါဘူးဆိုပြီးတော့ထိန်းသိမ်းသိမ်းလုပ်တယ်။ဆိုအခုကြည့်ရမှလည်းပဲတရုတ်ကိုဒီကျူကျော်တဲ့ဒီမြောက်ကိုရီးယားတပ်ဖွဲ့တွေရုရှားကိုပူပီးရဲ့ရပိုင်းအတွင်းမှာအမေရိကန်မှာရှိတဲ့တရုတ်သံမကြီးကိုအမေရိကန်ကာကွယ်ရေးဌာနကပုဂ္ဂိုလ်တွေကတွေ့ပြီးတော့အဲ့ဒါကိုပြောပါတယ်ဝင်ထိန်ပေးပါဆိုပြီးတော့တရုတ်ကဘယ်လိုတုံ့ပြန်လဲဆိုတာသူတို့သတင်းမှာမဖော်ပြပါဘူးတကယ်လို့စောစောကပြောခဲ့တဲ့အတိုင်းပဲမြောက်ကိုရီးယားတဆင့်ရုရှားဟာအရှိတ်အဝါမှာစဉ်းမြန်းတာဖွင့်လာတဲ့ဆိုရင်အဓိကရင်ဆိုင်မှာတရုတ်ပဲအရွတ်ညဉ့်ညံ့ရေးလုပ်ပြီးစီးပွားရေးလုပ်ဖို့စဉ်းစားနေတာဒီကိစ္စမှာမင်းတို့ကစစ်ဖြစ်အောင်ဒီဘက်ကိုခေါ်လာပြန်ပြီးဆိုပြီးတော့သူ့အနေနဲ့လည်းပဲတော်တော်လေး ပြည်ညံ့ကြစင်းရဲစရာဖြစ်မယ်လို့ထင်ပါတယ
်ဒီရုရှားကသူ့ရဲ့အဓိကမဟာမိတ်အီရန်ပေါ့သူနဲ့လည်းမြောက်ကိုရီးယားလိုပဲခုနကာကွယ်ရေးသဘောတူညီချက်စာချုပ်ချုပ်မယ်လို့ပြောနေတော့အီရန်ဘက်ကရောဒီလိုမျိုးရုရှားကိုအကူအညီတွေပို့လာနိုင်လား
ရင်းငါတော့ပို့ထားပါတယ်အီရန်က drone တွေပေးတယ်ဗညာကြီးကြီးစံတွေပါတယ်ပေးပို့ကြတာတွေရှိတယ်ဒါပေမဲ့အခုကအီရန်မှာလောလောဆယ်သူပြတ်တာကအကြီးကြီးဖြစ်နေပြီသူကဟက်ဇ်ဘူလာတွေကအီဇရေးလ်နဲ့ပြဿနာဆက်ဖြစ်လာတော့အီရန်ကဘုံကျဲလိုက်တာပြန်ကျဲတာတွေပါနေနေပါစီတင်ပြလက်တုံပြန်လာရရှိတော့ဘယ်တော့ကျဲပြန်လာမလဲဆိုတော့ဘယ်သူမှမသိနိုင်သေးဘူးနင်းချင်စစ်စစ်ဖို့ပဲလုပ်နေတယ်။အီရန်ကလည်းဒီကိစ္စကိုပဲအာရုံစိုက်နေကြတယ်ဆိုတော့လောလောဆယ်မှာကုညီဂျင်တိတိုင်အောင်ဒီမြောက်ကိုရီးယားလိုကိုထိလဲပေါ့လေအဲ့လိုထောက်ထီရောအီရန်ကလုံနိုင်တဲ့အခြေအနေမရှိဘူးလို့ယူဆပါတယ်
ဒါဆိုရင်မြန်မာနိုင်ငံနဲ့ပါရောရုရှားနဲ့ကဆက်ဆံရေးအဆင်ပြေနေတော့အဲ့လိုကာကွယ်ရေးသဘောတူညီချက်စာချုပ်တွေပါချုပ်နိုင်လား
မြန်မာနိုင်ငံစစ်ကောင်စီတို့ရုရှားကတော့လည်းတော့ရောက်နေတာပဲပေါ့လေအာဒါပေမဲ့အဲ့လိုကာကွယ်ရေးမဟာမိတ်ဘာညာချုပ်ဆိုတယ်လို့တော့ကျွန်တော်မကြားသေးပါဘူးမြန်မာကတော့အပြင်းအထန်ခံတယ်ရုရှားရဲ့လူရဟာကဘာရဲ့အင်အားချိန်ဝင်စား balance of power ထိနေနိုင်ငံကြီးတစ်ခုနဲ့ဘာသာဆိုရသူကအပြင်းနဲ့ထောက်ခံတာကြားလိုက်ပါတယ်ဒါပေမဲ့ရုရှားကလည်းလောက်ဆိုတော့သူကကျေနပ်မှာပဲဒါပေမဲ့မြန်မာနိုင်ငံရဲ့စီးရင်အောက်ကိုရုရှားကအကူလောက်ရအောင်ကဘာမှမရှိဘူးလို့ထင်ပါတယ်တကယ်ယူရင်းမှာကိုသူတို့စီးရင်ကအဆမ်းပြန်ညှင်းနေနေပါတယ်တကယ်တော့ဖြစ်ချင်မှာပေါ့လေသူတို့ကတော့အင်အားလိုခံချင်မှာရောက်တော့လွတ်ပြချင်မှာပဲသူပဲလေဖိတ်လာတာမရှိဘူးလို့ပဲပြောမှဖြစ်ပါတယ်
ဟုတ်ကဲ့ပါဦးချော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ရပါတယ်